Nigeria နိုင်ငံ ဘက်က နေ နေဆက် ဖြတ်ကျော် ပြီးတော့ ပြုလုပ် ခဲ့တဲ့ တိုက် ခိုက် မှု အတွင်း Boko Haram စစ် သွေး ဂျွာ တွေက လူပေါင်း 60 ထက် မနည်း ကို ဖမ်းဆီး ခေါ် ဆောင် သွား တဲ့ အကြောင်း Cameroon နိုင်ငံ တာဝန် ရှိ သူ တွေက ပြော ဆို ပါတယ် တနင်္ဂနွေ ကို နေ့ မှာ ပြုလုပ် ခဲ့တဲ့ အဲ့ စီးနင်း တိုက် ခိုက် မှု အတွင်း လူ 3 ဦး တပ် ဖြတ် ခံ ခဲ့ ရက လူ 4 အိမ်ပေါင်း အလုံး 80 ကို ဖျက်ဆီး သွား တယ် လို့ Cameroon အစိုးရ ရဲ့ ပြောခွင့် ရ သူ Issa Tiroma က ပြော ဆို ပါတယ် တိုက်ခိုက်မှုက Cameroon နိုင်ငံ ရဲ့ မြောက်ဖက် အကြမ်း ဆုံး ဒေသ တွင်း မှာ ရှိ တဲ့ ကျေးရွာ တွေ ကို ဦးတည် ပြီးတော့ ပြုလုပ် ခဲ့ တာ ဖြစ် တယ် လို့ လည်း သူက ပြော ပါတယ် ပြန်ပြီးဆွဲ ခေါ် ဆောင် သွား ခံ ရ သူ အများစု ဟာ အသက် 10 နှစ် နဲ့ 15 နှစ် ကြာ ငယ်ရွယ် တဲ့ ကလေး တွေ ဖြစ် တယ် လို့ စစ်ဖက် ဆိုင်ရာ ထိပ်တန်း အရာရှိ တဦး ကို ကိုးကား ပြီးတော့ Writer သတင်း ဌာန က သတင်း ထုတ် ပြန် ပါတယ် Nigeria နဲ့ Cameroon နယ်စပ် မှာ ရှိ တဲ့ နေရာ တွေ ကို မကြာခင် က တိမ့်ပိုက် ခဲ့ တဲ့ Boko Haram စစ် သွေး ဂျွာ တွေ ကို တိုက် ထုတ် ဖို့ အတွက် Chad က ထောင် နဲ့ ချီ တဲ့ တပ်ဖွဲ့ တွေ Cameroon နိုင်ငံ ကို ပို့ ပေး လိုက် ပြီးတော့ နောက် တစ် နေ့ မှာ ပဲ အခု လို့ တိုက် ခိုက် မှု သတင်း ထွက် ပေါ် လာ တာ ဖြစ် ပါတယ် စစ်သား တွေ ကို Nigeria နယ်စပ် စစ်မဲ့ ဖြစ်ပေါ်နေ တဲ့ အရက်မှာ ခြားထားမှာ ဖြစ်တယ်လို့ Cameroon စစ်ဖက်ဆိုင်ရာ တာဝန် ရှိ သူတွေ က ပြော ပါတယ် ခင်ဗျာ